ညီညွတ်သောတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC နဲ့အစိုးရညီညွတ်ရေးကော်မရှင်တို့ရဲ့နှစ်ရက်ကြာဆွေးနွေးပွဲကနေအချက်၄ချက်သဘောတူညီမှုရလိုက်တယ်ဆိုပေမဲ့ UNFC အနေနဲ့ NCA အပြစ်စာချုပ်မှာလက်မှတ်ထိုးဖို့စိန်ခေါ်မှုတွေဆက်ရှိနေအောင်မယ်လို့တိုင်းသားလိလသုံးသက်သူတချို့ကမြင်ကြပါတယ်ဒီအကြောင်းကိုဆက်လက်နားဆင်နေပါတယ် UNFC ရဲ့နိုင်ငံရေးဆိုင်ရာညှိနှိုင်းဆွေးနွေးရေးကိုယ်စားလှယ်အဖွဲ့ DPN နဲ့အစိုးရညီညွတ်ရေးကော်မရှင်တို့ရန်ကုန်မြို့အမျိုးသားပြည်နယ်တင်မြင့်ရေးနဲ့ညီညွတ်ရေးဗဟိုဌာနမှာဩဂုတ်လ10ရက်နဲ့11ရက်နှစ်ရက်ကြာဆွေးနွေးခဲ့ကြတာပါ NCA စာချုပ်မှာလက်မှတ်ထိုးနိုင်ဖို့ UNFC ဘက်ကတင်ပြတောင်းဆိုထားတဲ့အချက်၈ချက်တည်းက၄ချက်ကိုတော့ညီညွတ်ရေးကော်မရှင်ကသဘောတူလက်ခံခဲ့တယ်လို့ UNFC တာဝန်ရှိပုဂ္ဂိုလ်တို့က VOA ကိုပြောခဲ့ပါတယ်သဘောတူညီချက်ရတယ်ဆိုတဲ့၄ချက်ကတော့အစိုးရနဲ့တက်မတော်ကတနင်္ဂနွေလုံးအပြစ်ခတ်ရက်စဲကြောင်းစတင်ကြီးညာပေးဖို့ပင်လုံစစ်တပ်နဲ့အညီဖက်ဒရယ်ပြည်ထောင်စုကိုတည်ထောင်ဖို့အစိုးရလွှတ်တော်တက်မတော်ကိုယ်စားလှယ်တွေပါတဲ့အစုရဲ့တိုင်းသားလက်နက်ကိုင်ကိုယ်စားလှယ်တွေပါတဲ့အစုနဲ့နိုင်ငံရေးပါတီတိုင်းသားကိုယ်စားလှယ်တွေပါတဲ့အစုစတဲ့သုံးမွင့်ဆိုင်ဆွေးနွေးပွဲကျင်းပဖို့21ရာစုပင်လုံကနေထွက်ပေါ်လာတဲ့အချက်ပေါ်အခြေခံပြီးဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲပြဋ္ဌာန်းဖို့ဆိုတဲ့အချက်တွေပါဝင်တာဖြစ်ပါတယ်အခုလိုသဘောတူညီချက်ရတဲ့၄ချက်ထဲမှာပါတဲ့အစိုးရနဲ့တက်မတော်ကတနင်္ဂနွေလုံးအပြစ်ခတ်ရစဲကြောင်းစတင်ကြီးညာပေးဖို့ဆိုတဲ့အချက်ဟာတက်မတော်ဘက်ကအလွယ်တကူလိုက်လျောဖို့မမြင်မိကြောင်းဂျာမနီနိုင်ငံမှာနေထိုင်တဲ့တိုင်းသားဖက်ဒရယ်ရည်လိလသုံးသက်သူဆိုင်းဝမ်ဆိုင်းကပြောပါတယ
် UNSC ကသူကအပြစ်ပြည်လုံးကျအပြစ်ခတ်ရစဲဆိုတာသူကတပြည်လုံးတန်တန်တက်ရမယ်လို့သူတို့ကဆိုလိုတာဒါပေမဲ့စစ်တပ်ဆိုလိုတာအဲ့ဒီအပြစ်ခတ်ရစရေးကျွန်တော်တို့ကြေညာမယ်ဒါပေမဲ့ကျွန်တော်နဲ့လည်းမထိုးထားတဲ့လူတွေပဲပတ်သက်မယ်မထိုးထားတဲ့လူတွေမှာပတ်သက်ဘူးစစ်တပ်ကအဲ့ဒီလူမျိုးရက်တီတဲ့မျိုးရှိတယ်လေအဲ့လိုပြည်လုံးကျအပြစ်ခတ်ရစရေးကိုတော့စစ်တပ်လည်းလျှောမယ်လို့ကျွန်တော်မထင်ဘူ
း21ပင်လုံညီလာခံကထွက်ပေါ်လာတဲ့အချက်တွေပေါ်အခြေခံပြီးဖွဲ့စည်းပုံပြင်ဆင်ရေးဆိုတဲ့အပိုင်းမှာလည်းအဖို့တည်းရှိနိုင်တယ်လို့ဆိုင်းဝမ်ဆိုင်းကသုံးသပ်ပါတယ
်ကျွန်တော်ထင်တာတကယ်အရေးကြီးဆုံးအခြေခံဖြစ်တဲ့ဒီဖက်ဒရယ်နိုင်ငံတည်ဆောက်ရေးဆိုတဲ့နေရာမှာအဲ့ဒီတမတော်ဘက်ကအဲ့ဒါကိုတကယ်ကိုလူလူချင်းချင်းလဲလျော်လျော်ရှိတဲ့ပုံမပေါ်ဘူးဖွဲ့စည်းပုံပြည်စီရေးဆိုလို့ရှိရင်တော့ဆွေးနွေးပွဲရလာတဲ့အချက်လက်တွေနဲ့ပြည်စီမယ်ဆိုတာကစက်တက်ကအဲ့ဒါကိုလက်ခံနိုင်မှမလားဆိုတာအများကြီးဒုက္ခဖြစ်နေရှိတာပေါ့
UNFC ကတော့သူတို့တောင်းဆိုထားတဲ့ရှစ်ချက်မရဘူးဆိုရင် NCA စာချုပ်ကိုလက်မှတ်ထိုးမှာမဟုတ်ဘူးလို့တောက်လျှောက်ပြောလာခဲ့တာပါ။ကျန်တဲ့၄ချက်ထဲမှာဘယ်လောက်ထိအလျှော်အတင်းလုပ်နိုင်မလဲဆိုတာကလည်းမေးခွန်းထုတ်စရာဖြစ်နေတယ်လို့ဆိုင်းဝမ်ဆိုင်းကဆိုပါတယ်
။ဒီ UNFC ကတင်ထားတဲ့စီးပူးစလုံးသဘောတူမှာကျွန်တော်ကဆိုင်းထိုးနိုင်မှာသူကအဲ့လိုသူကပြောပြီးသား哦။ကျွန်တော်ထင်တာကတော့အဲ့ဒီ GMC ပေါ့နော်ကော်မတီမှာအဲနှုတ်နဲ့ပဲလက်ခံတဲ့နိုင်ငံသားဂျာဝေဖြန့်ဖြီးတဲ့လူပုဂ္ဂိုလ်အဖွဲ့အစည်းတွေပါဖို့တာမအဓိပ္ပာယ်ရှိမှာပေါ့ဆိုတဲ့အခါကျတော့ NLD ကတော့လက်ခံကျင်ပါတယ်တဲ့ဒါပေမဲ့စစ်တပ်ဖက်ကတော့လက်ခံကျင်တဲ့ပုံစံသူတို့တိတ်မတွေ့ရဘူးလို့သူတို့ကသူတို့ကဒီလိုပြောတော့
UNFC နဲ့ညီညာရေးကော်မရှင်တို့ဆက်လက်ဆွေးနွေးဖို့ကြံနေတဲ့အချက်တွေကတော့အပြစ်ကရစေးဆိုင်ရာစီးမြင့်နဲ့တပ်ပိုင်းဆိုင်ရာကျင့်ဝတ်ဆောင်ကြီးရေးလမ်းညွှန်တဲ့တက်နေရခြားရရေးအပြစ်ခတ်ရစေးဆိုင်ရာပူးတွဲဆောင်ကြီးမှုကော်မတီမှာနိုင်ငံတကာအကူအညီပါဝင်ရေး NCA နဲ့ပတ်သက်လို့မပြေလည်တာရှိလာရင်နိုင်ငံတကာဥပဒေပညာရှင်တွေပါတဲ့ဖြန့်ပြေးရေးကော်မရှင်ရဲ့အဆုံးဖြတ်ကိုခံယူရေးအကြီးစားတင်ရန်စာတာထုတ်ယူမှုစီမံကိန်းတွေကိုဒေသခံပြည်သူတိုင်းသားလက်နက်ကိုင်တွေနဲ့ညှိနှိုင်းဆောင်ရွက်ရေးစတာတွေပါဝင်ပါတယ်အဲ့ဒီအချက်၈ချက်ကိုနှစ်ဖက်သဘောတူခဲ့ရင်UNFC က NCA ကိုလက်မှတ်ထိုးမှာဖြစ်ပါတယ်